သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပါရှင်မြောင်ဇန်နဝါရီလ16ရက်တနင်္လာနေ့အတွက် SPSUseless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရော်အောင်မှာယနေ့အတွက်ထိတ်တန်းသတင်းများ Greenland ကိုသိမ်းပိုက်မဲ့အစီအစဉ်အတွက်ထောက်ခံမှုရရှိဖို့အတွက် American သမ္မတ Donald Trump ရဲ့ချိန်ချောက်မှုကိုဥရောပခေါင်းဆောင်တွေကဝေဖန်လိုက်ပါတယ်။ Denmark ဘာဝင်ရှင်းနိုင်ငံသည် Greenland ကို American လက်သို့မလွှဲပေးပါကအခု25ရာခိုင်နှုန်းအထိစီးကျန်ရန်စနေနေ့တွင်သမ္မတ Trump ၏ချိန်ချောက်မှုကိုစန့်ကျင်ကြောင်း၎င်းတို့ကပြောဆိုကြပါသည်ဒေါ်မီများပြင်းထန်စွာလောင်ကျွမ်းနေတဲ့ချီလီနိုင်ငံ၏ဒေသနှစ်ခုတွင်ကပ်ဘေးအခြေအနေဖြင့်ကြီးညာထားပါသည်၎င်းဒေါ်မီအတွင်းလူ16ဦးသေဆုံးပြီးအင်ဂျီ250ခန့်ပျက်စီးသွားကြောင်းတာဝန်ရှိသူများကပြောဆိုထားပါသည်စနေရှိပဲရှိနာမည်ကြီးကမ်းခြေတစ်ခုမှာငမန်းကိုက်ခံရပြီးနောက်ကောင်လေးတယောက်သည်သေရေးရှင်ရေးအတွက်ရုန်းကန်နေရပါတယ်။ဒီဖြစ်ဖြစ်ဟာဆစ်ဒနီဟာဘာမှာရှိတဲ့မိသားစုတွေရေကူးတဲ့နေရာဖြစ်တဲ့ Nelson Park နဲ့ Shark Beach နဲ့ Vaucluse ကွယ်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်က Canberra ရှိ Ginninderra ရေကန်အနီးတွင်ပိုက်ပိုးများထောင်ထားခြင်းအကြောင်းရင်းကိုအတိပြုမသတ်မှတ်ရသေးကြောင်းရဲများကပြောဆိုပါတယ်ဘယ်ကိုနင်ရှိဘန်နင်းဆိုင်မှာဝယ်ယူထားတဲ့ပိုက်ပုံးပစ္စည်းများမှပြုလုပ်သည်ဟုရဲတပ်ဖွဲ့ကစွပ်စွဲထားပြီးနောက်ပိုက်ပုံးပစ္စည်းများကိုရှာဖွေတွေ့ရှိမှုကြောင့်အသက်42နှစ်အရွယ်အမျိုးသားတစ်ဦးကိုဖမ်းဆီးလိုက်ကြောင်းရဲများကပြောဆိုထားပါတယ်ဆစ်ဒနီတွင် Indigenous Death in Custody Act စံချင်စံတာပြရန်အတွက်ယူဆဝေးတွင်စန္ဒပြမှုများပေါ်ရဲတပ်ဖွဲ့ရဲ့ကန့်သတ်ချက်များကိုလူရာနဲ့ခြေကဖီဆန်ခဲ့ကြပါတယ်။ဇန်နဝါရီလ18ရက်တနင်္ဂနွေနေ့မွန်းလွဲပိုင်းတွင် Hyde Park ၌လူမှုစည်းဝေးပွဲသည်အစိုးရရဲ့အငင်းပွားပွဲစန္ဒပြမှုကန့်သတ်ချက်များကိုသက်တမ်းတိုးခြင်းအားကိုးကားပြီးရဲများကစန္ဒပြမှုများကိုခွင့်မပြုသည့်အတွက်ရဲအရာရှိများကလူစုခွဲလိုက်ပါတယ်။ဇန်နဝါရီလ26ရက်နေ့ကို Invasion Day အထိမ်းအမှတ်စန္ဒပြပွဲအတွက်ပြန်လာဖို့ရည်ရွယ်ထားတယ်လို့ Sydney High Park မှာစန္ဒပြသူတွေကထုတ်ဖော်ပြောဆိုပါတယ်။အာဏာရှင်ဆန်သောကန့်သတ်ချုပ်ချယ်မှုဟုပွဲစီစဉ်သူများကခေါ်ဝေါ်ကြသည့်ကြားက Sydney High Park ကလူမှုစည်းဝေးပွဲအားရဲမှအတင်းလူစုခွဲခိုင်းခဲ့ပါတယ်။ Federal Parliament မှာ New Hate Speech and Gun Reform အသစ်များကိုပြန်လဲဆွေးနွေးရန်အတွက်ပါလီမန်ကိုပြန်လဲရောက်ရှိလာချိန်တွင်အစိုးရရဲ့အပြုသဘောဆောင်သောဥပဒေကြမ်းကိုဆက်ဆံမှုပြုလုပ်ရန် Labour Front Bencher Katie Gallagher ကအတိုက်ခံများကိုပန်ကြားထားပါသည်။ Albanese အစိုးရသည်ဘွန်တိုင်းကမ်းခြေတွင်အစိုးရအပြုံလိုက်ပြစ်ခတ်မှုအပေါ်၎င်းရဲ့ဥပဒေပြုတုံ့ပြန်မှုကိုကြေကြေပြန့်ပြန့်ဝေဖန်ခံခဲ့ရပြီးနောက်သီချာဥပဒေကြမ်းတစ်ခုအဖြစ်ခွဲထုတ်ခါအငင်းပွားဝဲရာလူမျိုးရေးခွဲခြားမှုဆိုင်ရာပြဋ္ဌာန်းချက်များကိုဖယ်ရှားမှဖြစ်ကြောင်းကြေညာခဲ့ပါသည်။နေ့စဉ်သတင်းတို့ News Flash များပုံမူကြားသိရန် SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ဤတွင်သတင်းများကိုကြေညာလုပ်ပြီးပါပြီခင်ဗျာ။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ